Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘေးရပေါင်းကကင်းဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနင်္လာစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ဗျထွေးပါရှင်
နိုင်ငံတချို့နဲ့ဆက်ဆံရေးကတိကောက်ဖြစ်နေတဲ့သမရထရန့်ဟာဂျပန်ဝန်ကြီးချုပ်နဲ့ဗားရီဆွေးနွေးမှာလေယူကရိန်းစစ်ဆုံးသက်ရေးရုရှားကိုအမေရိကန်ကအရှိန်မြှင့်ဖိအားပေးဒဏ်ခတ်သွားမယ်လို့ဆိုပါတယ်တခြားနိုင်ငံပြည်တွင်းရေးဝင်ဆွတ်မှာမဟုတ်ဘူးလို့တရုတ်နိုင်ငံကြားရေးပြောခွင့်ရကဆိုပါတယ
်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဇန်နဝါရီလတလထဲမှာတည်းအမျိုးသမီးသေဆုံးသူ90နီးပါးရှိတယ်လို့မြန်မာမျိုးသမီးသမဂ BW ကအစီအစဉ်ကစားထုတ်ပြန်ပါတယ်နောက်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာတော့စစ်ကောင်စီတပ်နဲ့ကရင်ပြည်ပပေါင်းတပ်တွေကြားဒီရက်ပိုင်းတိုက်ပွဲတွေဆက်တိုက်ပြင်းထန်နေပါတယ်။ဒီလိုပြည်တွင်းကသတင်းပေးပို့ချက်တွေကိုတင်ပြပေးဖို့ရှိသလိုပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာချုပ်လင်းပေးမှာပါရှင်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုညောင်ဝင်းအောင်ကပြောပြပေးပါမယ်ရှင်။
မဟာမိတ်နိုင်ငံတွေရောပြိုင်ဘက်နိုင်ငံတွေပါလှုပ်ခတ်စေမဲ့နိုင်ငံသားရေးမူဝါဒတွေထုတ်ပြန်နေတဲ့အမေရိကန်သမ္မတဒိုနယ်ထရန့်ဟာသမ္မတအီမီရောမှာဂျပန်ဝန်ကြီးချုပ်ရှီဂေရုအီရှိဘာကိုတောက်ကြနေကတွေ့ဆုံပါတယ်။ဂျပန်အစိုးရကတော့အခုဝန်ကြီးချုပ်ရဲ့ခီးစဉ်ကနေအမေရိကန်ဂျပန်ဆက်ဆံရေးပြန်လည်ခိုင်မာလာစေဖို့မျှော်လင့်နေတာပါ။ခေါင်းဆောင်နှစ်ဦးဟာကာကွယ်ရေးပစ္စည်းနဲ့နှိပညာရေးဆိုင်ရာပူးပေါင်းမှုတွေနှစ်နိုင်ငံစီရေးပူးတွဲလေ့ကျင့်မှုတွေတိုးမြှင့်ရေးအမေရိကန်နိုင်ငံမှာဂျပန်ရဲ့ယင်းနှီးမြှုပ်နှံမှုတွေမြင့်တင်ဖို့နဲ့အမေရိကန်စွမ်းအင်တွေဂျပန်ကိုတင်ပို့ရေးဆွေးနွေးဖို့ရှိတယ်လို့ထရန့်အစိုးရအဖွဲ့အကြီးတန်းအရာရှိတဦးကပြောပါတယ်။ဒါ့အပြင်စိုက်ဘာလုံခြုံရေးစွမ်းအင်တိုးတက်အောင်လုပ်ဖို့အာဂါသစူဇန်ရေး AI နဲ့ဒပိုင်းလျက်ကူးပစ္စည်းလိုနည်းပညာကဏ္ဍတွေတိုးတက်အောင်ပူးတွဲလှုပ်ဆောင်ဖို့ကိုပါဆွေးနွေးခဲ့ကြပါတယ်။သမ္မတထရန့်ကကနေဒါကိုအမေရိကန်ပြည်နယ်တစ်ခုအဖြစ်ထည့်သွင်းချင်တာ၊ Greenland ကိုဒိန်းမတ်နိုင်ငံစည်းကနေရယူချင်တာ၊ပနမာတူးမြောင်းကိုထိန်းချုပ်ချင်တဲ့ကိစ္စရပ်တွေကိုပြောဆိုနေပြီးအမေရိကန်ရဲ့မဟာမိတ်တချို့ကိုဖိအားပေးနေခြင်းမှာဂျပန်ဝန်ကြီးချုပ်အမေရိကန်ကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းစစ်အဆုံးသတ်ရေးအတွက်ရုရှားအပေါ်တန်ခတ်ရေးယူမှုတွေနဲ့တိုးပြီးတော့ဖိအားပေးဖို့အမေရိကန်ကစီစဉ်နေတယ်လို့ရုရှားနဲ့ယူကရိန်းဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Keith Kellogg ကပြောကြားပါတယ်။ New York Post နဲ့ကြာသပတေးနေ့မေးမြန်းခန်းမှာအခုလိုပြောကြားခဲ့တာဖြစ်ပြီးရေးယူတန်ခတ်မှုတွေလုံနိုင်တာအများကြီးရှိပေမဲ့အထူးသဖြင့်တော့ရုရှားရဲ့စွမ်းအင်ကဏ္ဍပဲဖြစ်ကြောင်းပြောကြားခဲ့တာပါ။ဒီအရေးယူတန်ခတ်မှုမှာအဆင့်1ကနေ30ထိရှိတဲ့အထက်ရုရှားဘော်စီဝိုင်းဆိုင်ရာထိခိုက်မှုပမာဏကအဆင့်3လောက်ပဲရှိနိုင်မယ်လို့ပြောပါတယ်။ရုရှားနဲ့ယူကရိန်းတို့ကြားကြုံနေရတဲ့ကြီးမားတဲ့တည်ဆုံမှုစစ်ပွဲကိုအဆုံးသတ်ဖို့နှစ်ဖက်အပြေးယူလုပ်နိုင်တယ်ဆိုတာနားလည်ထားကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာကက်တလော့ကအရင်သမ္မတဘိုင်ဒန်အစိုးရအဖွဲ့ဟာယူကရိန်းစစ်ပွဲအတွက်ဖြစ်နေသမျှကာလပတ်လုံးပံပိုးပေးတဲ့လှုပ်ဆောင်ခဲ့တာဖြစ်ပြီးဒါဟာမဟာဗျူဟာမကြဘူးလို့ဝေဖန်လိုက်ပါတယ်။အခုထရန့်အစိုးရအဖွဲ့အနေနဲ့ဒီစစ်ပွဲအဆုံးသတ်ရေးအတွက်အပြည့်အဝချင်းကပ်တဲ့နည်းကိုဦးစားပေးမှာဖြစ်ပြီးဒါဟာယူကရိန်းကိုပံပိုးရင်းရုရှားပေါ်ဖိအားတိုးပေးမယ့်နည်းပဲဖြစ်ကြောင်းပြောကြားပါတယ်။ယူကရိန်းသမ္မတဇယ်လင်စကီယုံကတော့အမေရိကန်ထူးကိုယ်စားလှယ်ယူကရိန်းကိုလာရောက်ရေးလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းကြေညာချက်မှာထုတ်ပြန်ထားပါတယ်။စစ်တမ်းကြောင့်ပျက်စီးယိုယွင်းနေတဲ့ဂါဇာကမ်းမြောင်ဒေသအတွက်စီမံခန့်ခွဲရေးဆိုင်ရာသမ္မတဒိုနယ်ထရန့်ရဲ့အဆိုပြုချက်ထွက်ပေါ်လာပြီးနောက်ဂါဇာကမ်းမြောင်ဒေသကနေပါလက်စတိုင်းတွေထွက်ခွာသွားရေးကိုစီစဉ်ဖို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ IDF ကိုကာကွယ်ရေးဝန်ကြီးကအမိန့်ပေးလိုက်ပါတယ်။ဂါဇာဒေသကနေတဲ့ကကိုယ်သဘောနဲ့ကိုယ်ထွက်ခွာသွားခြင်းသူတွေထွက်ခွာသွားနိုင်အောင်အစီအစဉ်တရက်ကိုပြင်ဆင်ထားဖို့ IDF တပ်ကိုညွှန်ကြားထားသလိုဒေသကနေအနေနဲ့သူတို့ကိုလက်ခံမဲ့ဗန်နိုင်ငံကိုမဆိုသွားနိုင်ကြောင်းကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကပြောကြပါတယ်။အစီအစဉ်ထဲမှာထွက်ခွာရေးရွေးချယ်စရာနည်းလမ်းတွေပါဝင်မှာဖြစ်သလိုလေကြောင်းကနေဖြစ်စီရေကြောင်းကနေဖြစ်စီထွက်ခွာမယ်ဆိုရင်အထူးအစီအစဉ်ပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ဟာမတ်စစ်သွေးကြွတွေအပေါ်အစ္စရေးကလေကြောင်းကရောမြေပြင်ကပါတိုက်ခိုက်မှုတွေကြောင့်ပျက်စီးသွားရတဲ့ဂါဇာကနေဒေသကနေထွက်ခွာဖို့သမ္မတထရန့်ပြောကြားချက်ဟာရဲရင့်တဲ့အစီအစဉ်တစ်ခုဖြစ်ကြောင်းဝန်ကြီးကတ်စ်ကပြောပြီးဒီအကြံပြုချက်အတွက်ချီးကျူးပါတယ်သမ္မတထရန့်ဟာ ဒါနေပြီးတော့ဒီဟာမတ်စ်တွေနဲ့စစ်ပွဲပြီးရင်အစ္စရေးကဂါဇာကမ်းမြောင်းဒေသကိုအမေရိကန်ကိုပေးတင်ကြောင်းကြာသပတေးနေ့ကပြောထားပါတယ်ခင်ဗျာ
view american တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 925 kHz 6153ညနဲ့525 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
် VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ပြောပြနေပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကိုအင်းကြီးချင်းကောင်းမိတ်ဆွေအဖြစ်ဆက်လက်သဘောထားမှာဖြစ်ပြီးသူတပိုင်းအိမ်တွင်ရေးကိုကြားမဝင်တဲ့မူဝါဒအတိုင်းဆက်လက်ရည်တည်မှာဖြစ်ကြောင်းတရုတ်နိုင်ငံသားဤပြောခွင့်ရလင်ကျန်းရဲ့ပြောကြားချက်ကိုအမေရိကန်ဆိုင်ရာတရုတ်တန်ယုံရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာတရုတ်သမ္မတရှီကျင်းပင်နဲ့တရုတ်နိုင်ငံကိုအလေရောက်ရှိနေကြတဲ့ထိုင်းဝန်ကြီးချုပ်ဘရူနိုင်းနိုင်ငံခေါင်းဆောင်ဘီယင်ဆူတန်တို့နဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရေးဆွေးနွေးခဲ့တာနဲ့ပတ်သက်လို့အန်တာရာသတင်းဌာနရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့လူလတ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုအမျိုးသားစည်းလုံးညီညွတ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုထောက်ခံပံ့ပိုးမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံတွင်းကပါတီတွေကိုလည်းထောက်ခံပံ့ပိုးပေးသွားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒါဟာမြန်မာနိုင်ငံမှာနိုင်ငံရေးအရပြန်လည်စည်းလုံးညီညွတ်မှုကိုဦးတည်ပြီးတရုတ်ရဲ့မိတ်ဆွေဖြစ်မှုကိုဆက်လက်ရှင်သန်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းနိုင်ငံရေးအသွင်ကူးပြောင်းမှုလုပ်ငန်းစဉ်ပြန်လည်ဖော်ဆောင်မှုပံ့ပိုးမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ဒေသမှာအခြေစိုက်ပြီးတော့နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေလုပ်နေကြတဲ့ online ငွေလိမ်ခိုင်းတွေကိုဒေသတွင်းမှာအမြင့်ပြတ်သွားအောင်ရှင်းထုတ်နိုင်မှုတရုတ်ကသက်ဆိုင်ရာနိုင်ငံတွေနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်တရုတ်နိုင်ငံညာရေးဌာနမှာတောက်ကြံနေပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပါ online ငွေလိမ်ခိုင်းတွေနယ်စပ်ဖြတ်ကျော်ရာဇဝတ်မှုကျူးလွန်နေတာတွေကိုအမြင့်ပြတ်ရှင်းနိုင်အောင်ပြဿနာစင်းမြစ်ကိုဗက်ဆောင်ကနေဖော်ထုတ်အရေးယူနိုင်ဖို့မြန်မာထိုင်းအခြားအိန္ဒိယနိုင်ငံတွေနဲ့တရုတ်ကတက်တက်ကြွကြွပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။သက်ဆိုင်ရာနိုင်ငံတွေနဲ့တနိုင်ငံချင်းစီရောနိုင်ငံပေါင်းစုံပါပူးပေါင်းဆောင်ရွက်မှုလုပ်နေတယ်လို့တရုတ်ဘက်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်လက်တလောဆက်တိုက်ဖြစ်နေတဲ့အွန်လိုင်းလောင်းကစားမှုတွေငွေလိမ်နာတွေဟာတရုတ်ထိုင်းမြန်မာစတဲ့နိုင်ငံတွေကပြည်သူတွေရဲ့လုံးဂျုံမှုကိုသာမကဒေတာရွေးနိုင်ငံတွေရဲ့ပုံမှန်ပူးပေါင်းဆောင်ရွက်မှုတွေကိုပါထိခိုက်စေတယ်လို့တရုတ်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါထိုင်းမြန်မာနယ်စပ်ကအွန်လိုင်းငွေလိမ်ခိုင်းတွေကိုနှိမ်နင်းဖို့တရုတ်နဲ့ထိုင်းပူးပေါင်းဆောင်ရွက်မှုတိုးလှုပ်သွားဖို့နိုင်ငံကတိပြုထားကြပါတယ်ခင်ဗျာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်ပြည်ထောင်စုကိုဒီလ12ရက်နေ့ကနေ13ရက်နေ့ထိနှစ်ရက်ကြာခရီးလာရောက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဆွေးနွေးမယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဗစ်ဂရန်မစ္စရီကတောက်ကြနေကပြောကြပါတယ်ထရန့်အင်ပီရောမှာသမ္မတတောင်ဝန်ဒုတိယအကြိမ်ပြန်လည်ထမ်းဆောင်ပြီးသတင်းပတ်ပိုင်းအတွင်းမှာပဲသမ္မတထရန့်ရဲ့ဖိတ်ကြားချက်နဲ့ဝန်ကြီးချုပ်မိုဒီလာရောက်မှာဖြစ်ပါတယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်အစိုးရကဒီသတင်းပတ်ထဲမှာပဲအိန္ဒိယရွှေပြောင်းအခြေချသူ104ဦးကိုနေရက်ပြန်ပို့လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဝေဖန်မှုတွေကိုမိုဒီအစိုးရကြုံနေရချိန်မှာပဲအခုအမေရိကကိုလာရောက်ဖို့ဖြစ်လာတာပါဝန်ကြီးချုပ်မိုဒီဟာဒီလ10ရက်ကနေ12ရက်နေ့အထိပြင်သစ်နိုင်ငံကိုအရင်သွားရောက်မှာဖြစ်ပြီးအဲဒီကနေဝါရှင်တန် DC မြို့တော်ကိုခရီးဆက်လာမှာဖြစ်ပါတယ်နိုင်ငံသားရေးအတွင်းဝန်မစ္စရီကပြောတာပါအမေရိကန်သမ္မတထရန့်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာဇန်နဝါရီ29ရက်နေ့ကလည်းဆက်သွယ်စကားပြောခဲ့တာရှိပြီးလူဝင်မှုကြီးကြပ်ရေးကိစ္စအပြင်အမေရိကန်လို့လုံခြုံရေးပစ္စည်းကိရိယာတွေကိုအိန္ဒိယကတိုးမြှင့်ဝယ်ယူဖို့နဲ့မျှတတဲ့နိုင်ငံကုန်သွယ်ရေးဆက်ဆံမှုတွေတိဆောက်သွားဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဖေဖော်ဝါရီလ10ရက်စနေနေ့မနက်ခင်းထိတ်တက်ရောက်နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့လတည်းမှာအမျိုးသမီးတွေအများပြားသိဆုံးခဲ့ရတဲ့အခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဇန်နဝါရီလ1ရက်အထဲမှာတင်မဲ့ဒီအမျိုးသမီး86ဦးသိဆုံးခဲ့တယ်လို့မြန်မာအမျိုးသမီးသမဂ္ဂရဲ့ တကြတောက်ကြနေတော့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နောက်ဒီစီးပိပခရီအတွင်းမှာအမျိုးသမီးတွေအကြက်ပတ်ခံရတာနဲ့ပတ်သက်ပြီးတော့လဲကျူးလွန်တဲ့သူတွေကိုအရေးယူပေးဖို့လဲမြန်မာမျိုးသမီးသမဂ္ဂကတောင်းဆိုပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့တဲ့သတင်းအပြည့်စုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကင်တွေပြည်သူ့ကာကွယ်တပ်ဖွဲ့နဲ့စစ်ကောင်စီကြားစီးပိပခရီတနေ့တခြားကြီးထွားလာနေတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကလေကြောင်းပစ်ခတ်မှုတွေတိုးမြှင့်လှုပ်ဆောင်လာတာကြောင့်အရသာထိခိုက်တိဆုံးတာတွေမြင့်တက်လာနေတာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အမျိုးသမီး86ဦးတိဆုံးခဲ့ရတယ်လို့မြမအမျိုးသမီးသမဂ္ဂ BWU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိဆုံးသူတွေထဲမှာရခိုင်ပြည်နယ်ကအမျိုးသမီး39ဦးအထိပါဝင်ပြီးတလအတွင်းအမျိုးသမီးတိဆုံးမှုအများဆုံးဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်လက်ရှိထုတ်ပြန်လာတဲ့တေဆုံးသူစီးရင်ဟာ BWU ရဲ့လက်လန်းမီတလောက်ကောက်ယူထားတဲ့စီးရင်သာဖြစ်ပြီးမြေပြင်မှာဒီတမကများနိုင်တယ်လို့မြန်မာမျိုးသမီးများတမက BWU ရဲ့အထွေထွေအတွင်းမှုနဲ့မတ်ရင်မျိုးလှိုင်ကပြောပါတယ
်အကြံဖတ်မှုထဲမှာဆိုလို့ရှိရင်လေကြောင်းတိုက်ခတ်မှုအများအသက်ဆုံးရှုံးရတဲ့မျိုးသမီးဦးရေကများတယ်လို့တော့ကျွန်တော်တို့သုံးသပ်လို့ရတယ်ပေါ့နော်တလအတွင်းမှာဆိုဒီလိုမျိုးဒီ86ဦးတည်ဆုံးတယ်ဆိုတာမျိုးပေါ့နော်ဒါကလည်းကျမတို့ဒီအချက်လက်တွေကဒါကကျမတို့စုဆောင်မိတလို့ဒီတရင်ဌာနတွေရဲ့ပြီးရင်ကျမတို့ CWU အနေနဲ့ပေါ့နော်ကျမတို့လက်နက်မီတွေနဲ့မြေဒေသတွေရဲ့အဖြစ်နေပြီးကိုကျမတို့ကစုတည်ထားတာဖြစ်တယ်ဒီချက်မှတ်လည်းကျမတို့ဟိုဘယ်လိုပြောမလဲဒီ86ဦးထဲပို့နိုင်တဲ့အရေးအတွက်လည်းရှိနိုင်တယ်ဒါလို့လည်းဆိုတော့ကျမတို့ရဲ့နိုင်ငံချင်းညကinformation ချက်တော့ဆန်ထားရတဲ့ area တွေလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးချက်တော့ဆန်ထားရတဲ့ area တွေနဲ့တက်လမ်းနေတာမျိုးကအားနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီချက်ပုံနိုင်တဲ့ကိစ္စတွေလည်းရှိနိုင်တယ
်လက်ရှိမြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့စီရေးပတိပခါတွေအတွင်းမှာအမျိုးသမီးတွေဟာအာနာသိန်းစစ်အုပ်စုရဲ့နှီးမျိုးစုံနဲ့အကြမ်းဖက်တာတွေကိုခံကြရတယ်လို့အယသပြည်သူတချို့ရဲ့အကြမ်းဖက်မှုတွေနဲ့လည်းရင်ဆိုင်ကြရတယ်လို့သူကဆက်ပြောပါတယ
်ဒီစစ်ပတိပခါတွေဟာမျိုးသမီးတွေဟာလေကြောင်းတိုက်ခတ်မှုခံရတဲ့အပြင်ကိုနောက်ထပ်အမိနဲ့ဆိုရင် rape လုပ်တာမျိုးကျွန်တော်တို့ခံရတာရှိတယ်ဆိုတော့မျိုးသမီးတွေဒီလိုကာလဒီမှာကြမ်းဖက်ခံရတာတွေကတခြားသူတွေထက်ဆိုင်နှစ်ဆခံရတဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးအရာတွေဆက်မဖြစ်တင်ဘူးဖြစ်ချင်ရဲ့ပြေဖို့ကျွန်တော်တို့ပြောချင်တယ
်အခုလိုအမျိုးသမီးတွေအပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုထိရောက်တဲ့အပြေပေးအရေးယူတာတွေလှုပ်ဆောင်ပေးကြဖို့ကိုလည်းမြန်မာမျိုးသမီးများတမက BWU အထွေထွေအတွင်းမှုနဲ့မတ်ရင်မျိုးလှိုင်ကထပ်ပြောပါတယ
်ဒီလိုကျူးလွန်ထားတဲ့ကျန်းဖက်စစ်အုပ်စုကိုလည်းခီရောက်တဲ့အပြစ်တွေအေးအေးယူမှုတွေကိုဖြစ်ပြီးချင်တယ်ပေါ့နော်ဒီလိုမျိုးကျွန်တော်တို့စုဆောင်ထားတဲ့အချက်လည်းရရှိကျန်းဖက်စစ်အုပ်စုကကျူးလွန်တာရှိတယ်လို့မျိုးတချို့အရသာတွေကျူးလွန်တာလည်းရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကျွန်မကျူးလွန်သူဘယ်သူမှဆိုခီရောက်တဲ့အပြစ်တွေအေးအေးယူမှုကိုခဏရမှာဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ထိရောက်တဲ့အဖြစ်တွေမျိုးတွေကိုလောက်ဆောင်ဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ပြောချင်တယ်ပေါ့နော်ဟု
တ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီ1ရက်နေ့ကစပြီး၄နှစ်တာကာလအတွင်းစစ်ကောင်စီဟာစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်တူအပေါ်ကျူးလွန်တဲ့အမျိုးမျိုးသောရာဇဝတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုနှီးမျိုးစုံနဲ့ကျူးလွန်နေတယ်လို့မြန်မာအမျိုးသမီးများတမက BW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလတလထဲမှာတည်းအမျိုးသမီး90နီးပါးသေဆုံးခဲ့ရသလိုပဲဒီစစ်ပွဲပြိပခါတွေချာမှာအမျိုးသမီးတွေလူခွင့်ရချိုးဖောက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်အပြည့်အစုံကိုကိုညာဝင်းအောင်ကတင်ပြပေးသွားတာပါအခုဆက်ပြီးတော့ဒီရှမ်းပြည်တောင်ပိုင်းမိုးပြဲမှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုလည်းတစ်လက်တင်ပြပေးပါဦးမယ်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ KNDP ပူးပေါင်းတပ်တွေချာနှစ်ဖက်တိုက်ပွဲတွေ၃ရက်ဆက်တိုက်ပြင်းထန်နေပါတယ်စစ်ကောင်စီတပ်ဖွဲ့တွေကစစ်ရှောင်စခန်းတွေကိုမိလောင်ဘုံနဲ့ဘုံကျဲတိုက်ခိုက်တာတွေလည်းလုပ်နေတာကြောင့်လူနေအိမ်တချို့မိလောင်ခဲ့တယ်လို့ကင်နီတပ်ဖွဲ့တွေကပြောပါတယ်။မိုးပြဲတိုက်ပွဲနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုတော့ကိုကြီးညက်ရဲကတင်ပြပေးပါမယ်ရှင်
။ဒေသအခေါ်ကရနီလို့ခေါ်တဲ့ KR ပြည်နယ်နဲ့ကက်လျက်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကရနီပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲပြင်းထန်နေတာပါ။မိုးပြဲမြို့ကိုနယ်မြေပြန်ဆိုးမိုးနိုင်ဖို့စစ်ကောင်စီတပ်ဖက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်ကီနီမျိုးသားများကာဝေးတပ်ဖွဲ့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားအဆိုးက VOA ကိုပြောပါတယ
်တိုက်ပွဲကတော့ဒီ9ရက်နေ့မှာပြန်လည်ပြီးတော့မှပြင်းထန်ဖြစ်တာပေါ့နော်တိုက်ပွဲကတော့မိုးပြင်းမျိုးနဲ့အနီးဝန်းကျင်မှာပဲဖြစ်တာဖြစ်ပါတယ်မိုးပြင်းမျိုးဧရိယာနားလောက်မှာဖြစ်တာဖြစ်ပါတယ် မူရဲမျိုးတွေကိုစစ်ကောင်စီတပ်ကနေနေနဲ့တပ်ထဲကနေပြီးတော့ထွက်လာပြီးမြို့ကိုထိန်းချုပ်နိုင်ဖို့ကြိုးစားတယ်ပေါ့နော်စစ်ကြောင်းပိုးတယ်အဲ့ဒါတော်လိုင်းတပ်ဖွဲ့တွေနဲ့ထိတွေ့မှုဖြစ်ပြီးတော့မှစစ်ကောင်စီတပ်အချို့ပေါ့နော်ချိန်မောက်ခံရတယ
်မိုးပြဲမျိုးနယ်နားမှာအခြေစိုက်တဲ့စစ်ကောင်စီတပ်ချင်းမြန်တန်ရင်အမှတ်422ကနေမိုးပြဲမျိုးတွေကိုထိုးစစ်ဆင်လာတာကြောင့်နှစ်ဖက်တိုက်ပွဲပြန်ပြင်းထန်နေပါတယ်မိုးပြဲတိုက်ပွဲအတွင်းစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေရှိပြီးကြာဆုံးတဲ့အထက်မှာစစ်မှုထမ်းတနန်းစင်ပိစတပ်သားတွေပါဝင်တယ်လို့ဒေသခံသတင်းတွေကတော့ခြေခြေပြန့်ပြန့်ရေးကြပါတယ်ဒါကို VOA အနေနဲ့သိကြအတည်ပြုချက်ရဖို့တော့စူးစမ်းနေစေဖြစ်ပါတယ် KNDF ဘ ਹੁ ပြန်ကြားရေးတာဝန်ရှိသူတားရဲ့ဆိုကတော့တိုက်ပွဲဆက်ဖြစ်ပွားနေတော့မို့သေဆုံးတဲ့ဆင်းရဲအတိအကျမပြောနိုင်သေးသလိုသေဆုံးသူတွေဘယ်သူဘဝဆိုတာလဲအတိမပြုတ်နိုင်သေးဘူးလို့ဆိုပါတယ
်ဒီကိစ္စသေဆုံးတဲ့ထဲမှာတော့ဘယ်သူဘဝတွေပါလဲပေါ့နော်အခုစစ်မှုထမ်းကတ်လူတွေပါလားဆိုတာကတော့ဒါလည်းကျွန်တော်တို့လည်းအတိမပြုတ်နိုင်ဘူးပေါ့နော်စစ်ကောင်စီရဲ့ရှစ်တန်းရှစ်ကင်းတွေတော်တော်များများရှစ်ထွက်ကင်းတွေစစ်ကြောင်းတွေတော်တော်များများမှာစစ်မှုထမ်းတွေကပါလာတဲ့သူတွေကလည်းတော်တော်များနော်စစ်ကြောင်းထွက်နေရတာမျိုးတွေရှိတယ်အဲ့တော့တော်လိုင်းတပ်ဖွဲ့တွေအကုန်လုံးပြေးလာတဲ့ထဲမှာလည်းအဲ့လိုလူတွေများတယ်ပေါ့နော်အဲ့တော့ရှစ်တန်းမာတိခါကြဆုံးတာကတော့ဟိုဘယ်သူဘယ်ဝါရီပါတယ်ဆိုတော့ကိုရောကျွန်တော်တို့ဒီစိတ်ခွဲချပြီးတော့ဒီမပြုတ်နိုင်သေးပါဘူးဗ
ျအခုရပိုင်းတွင်ရှေတန်းစစ်မြေပြင်မှာစစ်ကောင်စီတပ်ကစစ်မှုထမ်းတနန်းဆင်းထားတဲ့တပ်သား10ဦးထက်မနည်း KNDF တပ်ဖွဲ့တွေစီခိုးလုံလာတယ်လို့တော့သူကအတည်ပြုပါတယ်မိုးပြတိုက်ပွဲမှာစစ်ရေးနဲ့မဆိုင်တဲ့ဒုက္ခသည်တွေနေထိုင်တဲ့မိုးပြဆစ်ချောင်စခန်းကိုလည်းစစ်ကောင်စီတပ်ကမီးလောင်ဘုံးနဲ့ကျဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်
တိုက်ပွဲကတော့9ရက်နေ့မှာစပြီးတော့ပြင်းထန်တယ်4ရက်နေ့ကလေးကတော့စစ်ကောင်စီကဒီမီးလောင်ဘုံးတွေနဲ့ဘုံးကျဲတိုက်ခိုက်တိုင်းမျိုးတွေရှိခဲ့တယ်ပေါ့နော်လူနေအိမ်အချို့မီးလောင်တာတွေရှိတယ်ဆစ်ချောင်စခန်းတွေကိုလည်းဒါစစ်ကောင်စီကဘုံးကျဲပြီးတော့တိုက်ခိုက်တာရှိတယ်မီးလောင်ဘုံးနဲ့ဘုံးကျဲတိုက်ခိုက်တာတွေရှိတယ်ပေါ့ဒါပေမဲ့ဟိုအထိခိုက်တော့မရှိဘူးပေါ့
မိုးပြတိုက်ပွဲပြင်ဘောလ်ကဲမျိုးနဲ့နန်းဖဲချေးရွာကိုလင်းနဲ့ဘုံးကျဲခဲ့လို့မျိုးသမီးတူသေဆုံး၃ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကရနီအဖွဲ့တွေကပြောပါတယ်ကျေးရွာတွေဘုံကျဲတိုက်ခတ်ခံရတဲ့ပတ်သက်လို့ကရနီလူခွေအဖွဲ့တီထောင်သူဗညာခွန်ကကုလူ view ကိုပြောပါတယ
်မိုးပြဲမျိုးပုံမှာပေါ့နော်လင်းဘုံကျဲတာတွေလက်နက်ပစ်ခတ်မှုကြောင့်အိမ်တွေဆဲလုံးကိုကျင်းပေါ့နော်ထိခိုက်ပျက်စီးသွားတယ်ဆိုတော့ကျွန်တော်တို့တတင်းရထားတာရှိပါတယ
်လက်တလုံးမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတဲ့သတင်းနဲ့ပတ်သက်လို့VOA နဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေပါတယ
်တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲဘက်ကနောက်ဆုံးအခြေအနေကိုကြီးညင်းကြီးကတင်ပြခဲ့တာပါရှင် VOA American တိုင်းရဲ့စနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုနားဆင်နေကြတာပါမကြခင်မှာတော့ကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘာတွေကိုသုံးသပ်ရေးသားနေကြသလဲဆိုတာကိုကောက်နှုတ်တင်ပြပေးဖို့ရှိတယ်လို့စနေမနက်ခင်းပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လေအမေရိကန်တခွင်နဲ့သိပ်ပြန်တဲ့နီးပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။စောင့်မျှော်နားဆင်ကြည့်ရှုကြပါအောင်ရှင်
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။သတင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ကြက်အသေးကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
် View American တိုင်းရဲ့ February 6ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါမနေ့6နာရီကနေ6နာရီခွဲအထိအစီအစဉ်ပထမနာရီဝက်ကိုရေဒီယိုလိုင်းဒိုမီတာ2532နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုဦးကျော်စံသားကမူရင်းအသုံးအနှုန်းနဲ့မူရင်းအပေါ်မပြတ်ထုတ်လုပ်တင်ပြပေးပါဦးမယ်ရှင်
။ကုရမပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့
ဒီကအချင်းအနာသိမ့်ပြီး၄နှစ်အကြာဖြစ်ပျက်နေတဲ့မြန်မာနိုင်ငံအခြေအနေနဲ့ရှေ့အလားအလာတွေအပေါ်သုံးသပ်ချက်တွေပဲဖြစ်ပါတယ်။အဲဒီထဲမှာပထမဦးဆုံးပြောပြလိုတာကတော့ A Civil War After 4 Years ပြည်နှင်းစစ်၄နှစ်အကြာဆွဲခေါင်းစဉ်နဲ့ပမာခတိတိနဲ့ပွန်ဆူဒီရက် ဒီဘင်ဂိုပို့စ်တင်းနာမှာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။အင်းအကြီးနိုင်ငံရဲ့အကြပထွေးဝင်းမဟာဗျူဟာအပြောင်းလဲနဲ့ပြန်လဲချိန်ဆမှုတွေအဓိကနေရာယူလာတော့အနာသိမ့်ပြီးဖြစ်လာတဲ့လင်းနေကြမြန်မာပြည်တွင်းစစ်ဟာဆက်လက်မြင့်မြင့်နေစေဖြစ်တယ်။ဒိုနယ်ထရမ့်ဒုတိယကြိမ်အုပ်ချုပ်ရေးရဲ့ပြည်တွင်းရေးနဲ့နိုင်ငံခြားရေးမူဝါဒရုပ်တရက်အပြောင်းလဲတွေရှိလာတဲ့အရှာရဲ့ယူကရိန်းချူကျော်မှုကြောင့်ဥရောပစမကယက်တီရေးချင်းချောက်ခံရတယ်ဂျပန်ကလည်းပြည်တွင်းနိုင်ငံရေးနိုနစ်နေတယ်ဆိုတော့မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်အလားအလာပေါ်မှာသာမူတည်နေတဲ့သဘောတွေ့ရတယ်ပြည်ရဲ့ဩဇာချက်ထွင်မှုနဲ့အာဆီယံတို့ရဲ့အထောက်အမှုတွေကတော့အကန့်အသတ်နဲ့ပဲသိအောင်စနစ်လင်းမယ်လို့ဆမရှင်ကဆိုပါတယ်မြန်မာနိုင်ငံညာတဲ့ထောက်ပံ့ကြီးအစီအစဉ်အတွက်အမေရိကန်တို့အတွက်မဆိုတော့ဒေါ်လာ45သန်းကိုဒေါ်နယ်ထရမ့်ကရုပ်တရက်ဆိုင်းလိုက်တာဟာစစ်ကောင်စီစနစ်ရဲ့အတွက်အမေရိကန်ရဲ့အကူအညီမမျှော်လင့်နိုင်တော့ဘူးဆိုတာပြသလိုက်တာပဲဖြစ်တယ်။ဘောဘာနိုင်ငံတွေကလည်း NATO အတွက်သူတို့ရဲ့ GDP 900ခန့်ကိုထည့်ဝင်ဖို့ဒေါ်နယ်ထရမ့်ကတောင်းဆိုနေတယ်။ဒီလိုနဲ့ကမ္ဘာကောင်းဆောင်မှုဟာကွက်ဖြစ်လာတဲ့အချိန်အာရှမှာဂျပန်ဝင်ရောက်နေရာယူနိုင်ပေမဲ့ဒီချုပ်အီရှိဘာဟာပြည်တွင်းကိုပဲပုံမကြီးဆိုင်နေတယ်။ဒီအချိန်မှာမြန်မာပြည်တွင်းစစ်အရေးကိုကြည့်စစ်ကောင်စီဟာတော်လှန်ရေးအင်အားစုတွေစီမှာအရေးနိုင်လာတယ်။ AARFAT တပ်တော်ဟာ EAO တွေနဲ့အထူးအောက်ဆုံးတိုက်ခိုက်မှုအင်အားဖြစ်လာတယ်။ဒီလို EAO တွေရဲ့အောင်မြင်မှုကြီးထွားလာလေလေ NUG နဲ့ PDF တွေလည်းတပြေးညီအချိန်မြင့်ဖို့လိုအပ်လာလေစီပဲဖြစ်တယ်။ဒီကျင်းမှုနဲ့လက်နက်အင်အားကောင်းတဲ့လူငယ်တွေဥစည်းတဲ့ PDF တွေဟာညနေအစင်းအောက်ချင်မှာအခြေခံပေမဲ့ EAO တွေလိုတိုက်ပွဲကြီးတွေမတွန်းနိုင်သေးဘူး။ဒါဟာ NUG အနေနဲ့တပြင်းညီမလိုက်နိုင်ဘူးဆိုတာကိုပြသနေတာပဲဖြစ်တယ်လို့ဆမတ်ရှင်ပတ်မကသီနန်းကရေးထားပါတယ်။ NUG ဟာ PDF တွေကိုပေါင်း CP EAO တွေမှာလို United Command လို့ခေါ်တဲ့စူးစီးသောအမင်းပေးစနစ်ဖြစ်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်။အခုတော့ NUG ခေါင်းဆောင်မှုမှာ NLD လက်ထက်မျိုးဆက်ဟောင်းတွေကကြီးစိုးနေတယ်ဆိုရင်တမျက်ပြီးပုံမထရောက်တဲ့ဆွဲဆောင်နိုင်စွမ်းစီမံလူစစ်တွေနဲ့အများဆုံးပြန်လဲဖွဲ့စည်းဖို့လိုအပ်နေတယ်လို့ဆမရှင်ကထောက်ပြပါရယ်။ EU ရဲ့သူသဖြင့်ညီနောင်မဟာမိတ်တွေအပေါ်စီးရပြီးစစ်ကောင်စီနောက်ဆုတ်ရတော့တရုတ်ကသူ့အကျိုးစီးပွားကာကွယ်ဖို့လှုပ်လာတယ်။မနိုင်ငံမှာသူထိန်ချုပ်လို့မရနိုင်မဲ့နိုင်ငံငယ်လေးတွေဖြစ်သွားပြီးလုံလုံရေးအတွက်စိုးရင်စရာဖြစ်လာတယ်ဒါကြောင့်တရားဝင်တာမဝင်တာအပထားရွေးကောက်ပွဲဖြစ်အောင်လုပ်ဖို့သူကတွန်းပစ်နေတယ်။သူ့ဘောနဲ့သူအာဏာသိမ်းပြီးပြည်နာကိုစတင်ဖန်တီးခဲ့တဲ့ပူဇော်မှုကြီးမြောင်းဆိုင်ကိုတော့ဆက်လက်ရှိစေခြင်းဟာမတူဘူး။ဒါပေမဲ့သူကတော့စစ်ကောင်စီကိုသူပဲဆက်လက်ထိန်းချုပ်ထားနေစေဖြစ်တယ်လို့ထင်ရတယ်လို့လည်းဆမရှင်ကမှတ်ချက်ချပါတယ်။ဒီနေ့အာဆီယံဥက္ကဋ္ဌဖြစ်လာတဲ့မလေးရှားမှာလည်းဝန်ကြီးချုပ်အန်ဝိုင်အီဘရာဟန်ဟာအမရွေးခံရဖို့နဲ့နိုင်ငံတကာမှာစုနိုင်ငံရေးအချိန်ပုံကြီးတက်စီဖို့လှုပ်ဆောင်နေပေမဲ့ပူဂျုံမှုကြီးမြောင်းဆိုင်နဲ့တကြံပွဲအတူနှွဲခဲ့တဲ့တက်ဆင်ရှင်နာဝတ်ကမြန်မာအရေးအကြံပေးခံလိုက်တော့မွေမစီဒုံချူလုံးမဲ့သဘောမျိုးသာတွင်းနေရပါတယ်ဆိုတော့မြန်မာအရေးဟာရှေ့မရွေးပဲလမ်းဆုံးရမယ့်အချိန်ဖြစ်နေပြီအမေရိကန်ကလည်းအထောက်ပံ့တွေကိုပြန်လဲရုပ်သိမ်းရင်တော့ NUG PDF နဲ့ပြည်ထောင်စုကကင်းတဲ့ဤဥရီကလည်းအရှင်ရသွားနိုင်တယ်အဲ့လိုနဲ့မြန်မာပြည်လူ껙မဲ့အထိဆိုရင်ွယ်ဖြစ်လာရဆိုရင်တော့တရုတ်ကအနိုင်ယူပြီးကြီးစိုးသွားမဲ့အန္တရာယ်ရှိနေတယ်လို့ဆမရှင်ပမခတိတနပွန်စုဒီရကသုံးသထားတာဖြစ်ပါခင်ဗျာ
ခုဆက်လက်ပြောပြမှာကတော့
4 years after the coup chaos reigns as Myanmar's military strugglesအနာဒင်းလေးနှစ်ကြာစစ်တပ်ယုံကန်နေရာဆဲမြင်းသက်မှုတွေမြင့်မှုနေခြင်းဆွဲခေါင်းစဉ်နဲ့ရေဘက်ကရက်ကလစ်ဖြေးသားတဲ့သုံးသက်ချက်ပဲဖြစ်ပါတယ်ဒီဂါဒီယန်မှာဖတ်ရခင်ဗျာအနာဒင်းကငါးနှစ်ထက်ရောက်လာတော့တရုတ်ကပုံမပန်ပူပြလာတဲ့တိုင်စစ်ကောင်စီကဆက်လက်ပြီးတော့အဆုံးရှုံးနေတဲ့ရင်ဆိုင်နိုင်လာရပွဲရှိနေတယ်ဒီမိုကရေစီရဲ့တိုက်ပွဲဝင်နေတဲ့ PDF တွေသူတို့လွန်မြောက်မှုတွေရေရှည်တိုက်လာခဲ့တဲ့ EAO တွေကိုရင်ဆိုင်နေရဆဲဖြစ်တယ်အဲ့ဒီအဖွဲ့တွေဟာဘုံကြီးမှန်းချက်တူကြပေမဲ့အရွယ်အစားသီးသန့်ရည်ရွယ်ချက်နဲ့ပူပေါင်းဆောင်ရွက်မှုပမာဏအချို့အစားကတော့အ ਨੇ အများကွာမှုတွေရှိနေတယ်။တိုင်းစစ်ထနာချုပ်တွေနဲ့လာရှုလို့အရေးပါတဲ့နေဆက်မျိုးကြီးဆုံဆုံရပြဲနောက်စစ်ကောင်စီဥထားဖို့ကြောင့်မူကြီးမြောင်းလိုက်နှုတ်ထွက်ဖို့စစ်တပ်လူလာစုတွေကတောင်းဆိုလာကြတယ်လို့ဆမရှင်ကဆိုပါတယ်။ BBC ရဲ့လီလာဂျက်တခုရစစ်တပ်ဟာတိုင်းပြည်ရဲ့လူရေးထူထပ်တဲ့27ရာခိုင်နှုန်းကိုပဲထိန်းချုပ်ထားနိုင်တယ်လို့လည်းကိုကဖော်ပြပါရယ်2025အတွင်းစစ်ကောင်စီကနယ်မြေတွေဆုံဆုံအဝယ်ရှိနေတယ်လို့ USIP ကမြန်မာရေးညွှန်ကြားမှုဂျေဆင်တာဝါကခမောင်းရောင်းလည်းဖော်ပြထားပါရယ်ဒီကိုကတိပေးထားတဲ့ရွေးကောက်ပွဲလူဖို့ဆိုတာကလည်းစစ်ကောင်စီကသူတို့ထိန်းချုပ်နယ်မြေတွေကိုတောင်းလုံလုံရေးအတွက်အကြမ်းဖက်တရားဝယ်ရှိတယ်လူအများပြားကစန့်ကျင်နေရတယ်လို့လည်း ICG ဂျမ်ဘေးရစ်ချတ်ဟိုဆေးကိုကူကဖော်ပြပါရယ်လာရှိုးကြသောတေဟဟာရတ္တိမှုပြောင်းပြီးနေဇဂိတ်ဒီကိုပိတ်ချမ်းမြောက် EO တွေအတွက်ထောက်ပို့လမ်းကြောင်းပြအောင်လုပ်ခဲ့တယ်ဒီဟာစစ်ကောင်စီကိုမနှစ်သက်ပေမဲ့ဖျူဖျဲဖြစ်ပြီးအနောက်လူလာတဲ့အစိုးရတရားတက်လာခဲ့ရင်သူတို့အကျိုးစီးပွားတွေထိခိုက်မှာစိုးရိမ်ပွဲရှိတယ်လို့လည်းဆမရှင်ခါယူဆပါတယ်အခုရှိတော့တရုတ်ဖျားပင်းနေရတောင်း MNDA ကလာရှို့ကိုပြန်မပေးသေးဘူးလာရှို့တို့အင်ပြန်လာကြပေမဲ့ဘောရတီရဲ့အခက်အခဲမျိုးစုံဆွေးမှုတွေနဲ့နေနေကြရတယ် MNDA ကိုလည်းမဝေဖန်ရဘူးလောက်ကိုင်းမှာလူတို့တရားရုံးနဲ့ကွန်မြက်ခဲတာမျိုးကိုသတိထားနေကြတယ်လာရှို့ကိုပြန်ပေးဖို့ MNDA ကသဘောတူပြီလို့မြန်မာနောက်ကဆိုပေမဲ့ MNDA ကညင်းတယ်ဆိုတော့ပြန်ပေးမယ်အလားအလာခက်ဝေးဝေးပဲလို့လည်းဆောင်းမရှင်ကသုံးသပ်ပါတယ်စစ်ကောင်စီရဲ့ခိုင်နဲ့ကချင်မှာဆက်လက်ဆုံချုံရမယ့်အခြေအနေတွေရှိနေတယ်။တရုတ်ကစစ်ကောင်စီကိုကူညီရာအဆုံးတက်ပေမဲ့တက်တဲ့နိုင်လောက်အောင်မဟုတ်ဘူးဆိုတော့အလျှော့ပေးလိုက်လျော်ရေးကိုပဲတရုတ်ကမျှော်လင့်လာလိမ့်မယ်လို့သုံးသပ်သူတွေကလည်းယူဆနေတဲ့ဆိုတဲ့အကြောင်းရေးစားညှိနှိုင်းထုတ်ထားပါတယ်ခင်ဗျာ
။နောက်ဆုံးအနေနဲ့ပြောပြလိုတာကတော့
Four years after coup, Myanmar regime prepares a violent messy pulls.အနာသိလေးနှစ်ကြာအကြမ်းဖက်မှုနဲ့ညစ်ပတ်ဆုပ်ထွေးတဲ့ရွေးကောက်ပွဲအတွက်စစ်ကောင်စီပြင်ဆင်ဆွဲခေါင်းစဉ်နဲ့ Alistair McCready ရေးသားထားတဲ့ aljazeera.com ကဆောင်းပါးပဲဖြစ်ပါတယ်စစ်ကောင်စီရဲ့ဒီကားခေါင်းစဉ်ကောက်ယူမှုဟာအငင်းပွားဝင်တဲ့အန်ရဲအများဆုံးကောက်ယူမှုဖြစ်တဲ့လုံးဝမအောင်မြင်ပဲရုပ်ပြက်စင်းပြက်ဖြစ်ခဲ့ပေမဲ့သူတို့ကတော့ထူးထူးခြားခြားအောင်မြင်တယ်လို့ကြေညာတယ်ဒီလိုရဟာသူတို့စစ်ကောင်စီအနေနဲ့အမျိုးသားပြန်လဲစစ်မြေကြီးကိုအလေးထားကြောင်ပြသတာပဲဖြစ်တယ်လို့လဲဆိုရဲသူတို့ကဒီမိုကရေစီပြန်လဲဖော်ဆောင်ဖို့လုပ်မယ်ဆိုရဲရွေးကောက်ပွဲဟာလဲတရားမဝင်အနာသိမ့်တာကိုတည်ဝင်ဖြစ်အောင်လုပ်ပြဖို့အထောက်တာပဲဆိုတာတိုက်ခံတွေကသိထားကြတယ်အေးပေါ်စက်တန်းနောက်ထပ်6လတိုးပြီးတော့ရွေးကောက်ပွဲအောင်မြင်မြင်ကျင်းပဖို့လုပ်စရာတွေအများကြီးကြံနေသေးတယ်ညဉ့်ညံတည်မှုလိုရဲလို့လဲစစ်ကောင်စီအကြီးအကဲပြောထားတယ်ဒီသကောင်စီရင်ကောက်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီကအယ်ဂျီဇီရာကမင်းမြန်ခဲ့ပေမဲ့ပြန်လဲဖြေကြတာမရှိခဲ့ပါဘူးတဲ့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်အရေးစွန့်လှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်အနာသိငရဲကဒီစစ်ကောင်စီဟာစိတ်တရှိမခံတော့ဘူးလို့ခမန်းလာကြတော့2023အောက်တိုဘာညနေ3ပွဲထိုးစစ်ပြီးဒီတခါတော့အဲ့ခမန်းရဲ့ဖြစ်လာနိုင်ခြေပုံမူနိကလာတယ်လို့လဲဆိုပါတယ်အမေဆုံဆုံစိတ်ဓာတ်ပြပြထိန်းချုပ်နိုင်စွမ်းကင်းမဲ့ဒေါ်လာပုံငါမှုတွေပြင်းထန်နေတဲ့အချိန်မျိုးမှာရွေးကောက်ပွဲလုပ်ဖို့ပြောလာတာဟာစိတ်ကူးရင်သာပဲဖြစ်တယ်လို့လည်းဆောင်းမရှင်ကဆိုပါတယ်ဒီတွင်မှာတော့သကောင်စီရင်ကိုတောင်ဆင်းရင်တိုက်ခိုက်မှုတွေရှိခဲ့တာသူတို့လုံးဝလက်မခံနိုင်တဲ့ရွေးကောက်ပွဲကြရင်တော့စုစုတိုက်ခိုက်မှုတွေပုံများလာလိမ့်မယ်အန်ယူဂျီပြောခွင့်ရဥကြော်စောကတော့စကောင်စီလုံးဝကြဆုံးရမယ်ဘယ်သူမှကယ်တင်မှာမဟုတ်ဘူးလို့ပြောကြောင်းဖော်ပြပြီးညှိနှိုင်းချုပ်ထားပါတယ်ခင်ဗျာ
ကူဘတ်တကတော့လောက်ပဲဖြစ်ပါတယ်အဲ့ဒါတွေဟာနိုင်ငံတကာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဝေဖန်ဆုံးသတ်ချက်တွေကိုမူရင်းအပေါ်မူရင်းအသုံးထိုးတိုင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာနောက်တစ်ပတ်မှာဘယ်လိုများဆုံးသတ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါသေးရဲ့အားလုံးကိုကျေးဇူးတင်ပါတယ
်ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့သုံးသတ်ရေးသားချက်တွေကိုဥကျော်ဆန်သာကမူရင်းအသုံးထိုးနဲ့မူရင်းအပေါ်မပြတ်ထုတ်လို့တင်ပြပေးခဲ့တာပါရှင်အခုလိုလို VOA ကထုတ်လင်းတဲ့သတင်းနဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော့ VOA website burmese.voanews.com အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ February 8ရက်စနေမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်။VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းညဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ live view မြန်မာပိုင်း web ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးသွားမှာပါသုဒ္ဓဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမတင်ဆက်ခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်မြန်မာနိုင်ငံကပညာရေးအခွင့်အလမ်းနည်းပါတဲ့သူတွေကိုနိုင်ငံတကာအဆင့်မြင့်ပညာသင်ကြားခွင့်ရအောင်ကူညီထောက်ပံ့ပေးတဲ့မတူကွဲပြားမှုနဲ့အလုံးပါဝင်ခွင့် DISP ပညာသင်စုရက်ဆိုင်လိုက်တာကအမျိုးသမီးတွေအတွက်တော့အများကြီးနှစ်နာစီတယ်လို့ဒီစုနဲ့ပညာသင်နေတဲ့အကြောင်းသူတွေကပြောဆိုကြပါတယ်။အမေရိကန်ဆိုရရဲ့ဒီနိုင်ငံရဲ့ချားအကူအညီတွေဟာအမျိုးသားအချိုးစီးပွားကိုဗဟိုပြုဖို့လိုအပ်တယ်လို့ဒီအကူအညီတွေထိရောက်မှုရှိမရှိပြန်လည်စစ်ဆင်မယ်ဆိုပြီးတော့ဒီမြန်မာအပါအဝင်ကမ္ဘာတဝန်းကိုပေးနေတဲ့အကူအညီတွေကိုအမေရိကန်ဆိုရကဇန်နဝါရီလကုန်မှာရက်ဆိုင်လိုက်တဲ့အထက်မှာDISP ပညာသင်စုလည်းပါဝင်ခဲ့တာပါဒီပညာသင်စုပြန်ရဖို့အတွက်မျှော်လင့်တဲ့အကြောင်းဒီထိုင်းနိုင်ငံဘန်ကောက်မြို့နီဒါတက်ကတိုမှာပြည်သူ့အုပ်ချုပ်ရေးဘာသာရပ်မဟာဘွဲ့တက်နေကြတဲ့မတ်ဤမွန်ချော်နဲ့မော်ဆူရိုကပြောပါတယ်ကျွန်မဆက်သွယ်မေးမြန်းပြီးတော့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင်မင်္ဂလာပါမော်ဆူရောမတ်ဤမွန်ကျော်ကိုမြို့သမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အဓိကကတော့အခုနှစ်ယောက်စလုံးပေါ့နော်မော်ဆူရောမတ်ဤမွန်ကျော်ရောနှစ်ယောက်စလုံးဒီအမေရိကန်ပြည်ထောင်စုကနေပြီးတော့มาပေးနေတဲ့ DISP ဆိုတဲ့ scholarship program နဲ့ပေါ့နော်ဒီပညာသင်စုနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျောင်းတက်နေကြတဲ့ကျောင်းသူအမျိုးသမီးတွေလို့လည်းသိထားပါတယ်ဆိုတော့ဒါပေမဲ့အခုဒီ scholarship ကိုသမ္မတ Donald Trump တက်လာတဲ့အချိန်မှာယာယီဆိုင်ငံ့လိုက်တယ်ပေါ့နော်ဒီ scholarship ကိုယာယီဆိုင်ငံ့လိုက်တဲ့အချိန်မှာကျောင်းတက်နေတဲ့တန်းလို့လည်းသိရပါတယ်ဆိုတော့အခုလိုမျိုးတက်နေတဲ့အချိန်မှာ scholarship ရက်လိုက်တယ်ဆိုတဲ့အတွက်ကြောင့်မို့လို့ကိုယ့်အတွက်ဘလို့အခက်အခဲများဖြစ်သွားစေပါလဲမတ်ဤမွန်ကျော်ကအရင်ဆုံးပြောပြပေးမလားရှင
် scholarship program ရက်သွားတယ်ဆိုတော့ညီမတို့တွေက scholarship ချက်တယ်ဆိုတဲ့ရပေါ့နော်ဒီအဆန်ချမ်းသာရတဲ့ဒီမဟုတ်ဘူးကိုယ့်ရဲ့မိသားစုကပညာရှင်တွေထောက်ပံ့နိုင်တဲ့ဒီမဟုတ်တဲ့အတွက်ဒီ scholarship ကျေထောက်ပံ့နေပေါ့နော်ဒီအဆင့်မြင့်ပညာကိုရယူနေတဲ့အတွက်မတို့တွေက scholarship ရောက်တဲ့သူတွေပေါ့နော်အဲ့တော့ဒီ scholarship ရောက်ရလိုက်တယ်ဆိုတော့ညီမတို့တွေကဒီပညာသင်တာဆက်သွားရမှာပေါ့နော်အဲ့လိုအထက်ထည့်တော့အများကြီးရှိရပေါ့နော်မှချက်ချင်းရပြီးတော့ချက်ချင်းရလိုက်ကြဆိုတော့ညီမတို့မှာကဘာပြင်ဆင်ခွင့်မှာဘာမှပြင်ဆင်ခွင့်မရှိဘူးဖြစ်သွားတာပေါ့နော်ပြင်ဆင်ခွင့်မရှိသွားတဲ့ဆင်မှာကဒီကိုယ့်ရဲ့အခုတက်နေတဲ့ကျောင်းကိုပဲရက်လိုက်ရတော့မလားပေါ့နော်ဒီကိုယ့်နိုင်ငံကိုပဲပြန်သွားရတော့မလားအဲ့လိုအခြေအနေဖြစ်လာရပေါ့နော်ဘာလို့လဲဆိုတော့ဒီညီမတို့ရဲ့တက်နေတာကကျောင်းသေးဒီနေထိုင်သေးဒီက scholarship ကပဲထောက်ပံ့ပေးတာပေါ့နော်သူတို့ရက်လိုက်တယ်ဆိုတာနဲ့ညီမတို့တွေကဒီဆောက်ဝင်းကြီးဒီပညာရေးပေါ့နော်အကုန်လုံးကရက်သွားမှာဆိုတော့ညီမတို့တွေတက်ကဒီကိုယ့်နိုင်ငံကိုပဲပြန်သွားရမှာလားဆိုတဲ့ contact ချက်တွေတော့အရင်ရှုပ်ထွေးသွားရပေါ့နော်အဲ့လိုနောက်ထပ်အထက်သေးတစ်ခုကကြာပါလဲဆိုညီမတို့တွေကဒီကျောင်းတက်ဖို့ဒီကိုထိုင်းနိုင်ငံကိုလာလိုက်ရပေါ့နော်လာလိုက်တဲ့အချိန်မှာကျအီဗီဆာနဲ့လာရဲအီဗီဆာမှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်မရှိဘူးပေါ့နော်အလုပ်လုပ်ခွင့်မရှိဆိုတော့မတို့တွေကထက်ထဲတွေတော့ဘောင်းတုံတော့နေဆိုင်နေရတယ်ပေါ့နော်မဟုတ်ဘူးဟု
တ်ကျတော့မော်ဆူးလေကိုကြုံရတဲ့အခက်အခဲအခုလိုမျိုးဒီပညာသင်ဒီစုတစ်ခုရက်သွားတယ်ဆိုတဲ့ပုံမှာကိုလိုလူမျိုးတွေကိုလိုလူငယ်တွေအမျိုးသမီးတွေအတွက်ကဘယ်လောက်ထိထိခိုက်နစ်နာစေတယ်လို့ချင်ပါလဲ
တိုင်းရင်းသားအမျိုးသမီးတယောက်အနေနဲ့ပေါ့နော်အမေတကယ်တမ်းဆိုရင်ခေအဆက်ဆက်ကလေးကအမျိုးသမီးဖြစ်တယ်ပရမလည်းပို့ဆိုတာကဟိုဟာဒီဝေးလံခံဖြားတဲ့ဒေတာကအမျိုးသမီးဆိုရင်ပညာရေးလို့ပြောရင်သူတို့ကလက်လန်းမမီဘူးပရမလည်းအရေးကြီးမှန်းကိုလည်းနားမလည်ကြဘူးနော်အဲ့တော့များသောအားဖြင့်အကြောင်းကိုပြီးဆုံးတိုင်အောင်မသွားဘဲနဲ့အလုပ်ကိုပဲလုပ်လိုက်ကြရတယ်ကိုယ့်ရဲ့မိသားစုခင်မိုးတွေရဲ့အလုပ်မှာပဲကလေးတွေကိုပဲတ िश ူပြည့်စုရင်းနဲ့ဟိုဟာဘယ်လိုပြောမလဲပညာရေးကိုရဲ့တန်ဖိုးကိုမရယူနိုင်ခဲ့တဲ့ခေတ်ဆက်ဆက်ကဒီလိုမျိုးဖြစ်တန်းလာခဲ့ရတယ်ပေါ့နော်အဲ့တော့အခုကျမတို့ဖက်မှာကတိုင်းရင်းသားဒေသတွေဖက်မှာကစစ်ဖြစ်တယ် စစ်ဖြစ်တော့စစ်ပြီးရှောင်ရတယ်ပေါ့နော်အဲ့ဒီမှာဆိုရင်ပညာရေးကိုလက်လန်းမိနိုင်ဖို့ဆိုတာအင်မတန်ခက်ခဲတယ်သူတပြည့်အမျိုးသမီးတွေတက်ကပို့ပြီးမှခက်ခဲတယ်ပေါ့နော်ဘာလို့ဆိုတော့မိသားစုကိုပြန်ကြည့်ရဖို့တာဝန်တွေလည်းရှိကြရတယ်ပေါ့နော်သူတပြည့်လူငယ်တွေဆိုရင်ဘယ်လိုမျိုးသူတို့ကြုံတွေ့ရလဲဆိုတော့ចောင်းတွေဆိုရင်မရှိကြတော့ဘူးအဲ့တော့ရှိတဲ့လက်လန်းမိတဲ့ចောင်းကိုပဲတက်ရကြတယ်ကျောင်းတွေဆိုရင်လည်းဟိုဘယ်လိုပြောမလဲဒီလောက်အပြင်က international ကျောင်းတွေလိုမျိုးလည်းဖြစ်ချင်မှဖြစ်မယ်ပေါ့နော်အဲ့ဒီမှာရှိရတဲ့ကျောင်းမှာပဲသူတို့တက်ရကြတယ်ပေါ့နော်အဲ့တော့အခုကျမတို့ကတော့ကျောင်းရသွားပြီကျောင်းတက်ရသွားပြီ scholarship လည်းရပြီဆိုတဲ့အခါမှာအရင်ကျမတို့ဘယ်လိုပြောမလဲ tend to အခွင့်အရေးရတယ်ဆိုတော့ sense ခံစားရတယ်ပေါ့နော်အရင်ဒီ feeling ကအရင်ကောင်းတယ်ပြီးတော့မှဒီdata တိုင်းတိုင်းတစ်ဖက်မှာကြံခဲ့တဲ့ဟိုလူငယ်တွေအမျိုးသမီးတွေကိုလည်းဒီလိုမျိုးရစေချင်တယ်ပေါ့အဲ့ဒီစိတ်တော့ရှိတယ်ပေါ့နော်ဒါပေမဲ့အခုဟို scholarship ကလည်းတစ်ဘက်မှာပဲဒီလိုမျိုးရပ်သွားတဲ့အခါကျတော့ set တို့ဖို့အတွက်ကဘယ်လိုပြောမလဲဒီစစ်ဆောင်သူတယောက်အနေနဲ့ကအင်မတန်ခက်ခဲတယ်ပေါ့နော်ဟိုကိုယ့်ရဲ့မိသားစုလည်းစစ်ပြေးနေရတယ်သူတို့မှာကအလုပ်တွေကမရှိကြတော့ဘူးအဲ့တော့လောလောဆယ်မှာတော့မရေမရခက်ခဲနေတဲ့အခြေအနေတခုကိုရောက်နေတာပေါ့နော်အဲ့တော့ဘယ်လိုဆက်သွားရမလဲအဲ့ဒါမဲ့အဖြစ်တခုတော့ရှာရတော့ရှာရမှာပေါ့နော်ဘာလို့ဆိုဒီလိုရခဲ့တဲ့အခွင့်အရေးကိုကျမတော့လည်းလို့အဆောရှောမခံချင်ပေါ့နော်ဘယ်လိုပဲဖက်တော့ခံရတဲ့ညီနဲ့ဆက်ပြီးတော့မှအဆုံးထိသွားဖို့တော့စဉ်းစားထားပါတယ်လို့ဟုတ်
ပြန်ပြောမှုအားနည်းတဲ့နိုင်ငံတွေအတွက်ပေါ့နော်ဒါပညာရေးကိုတိစောက်နေရတဲ့အချိန်လည်းဖြစ်တယ်ဒီလိုအချိန်မျိုးမှာသူတို့ဖြင့်အခွင့်ပညာရေးအခွင့်အလမ်းရဖို့နေပါတဲ့သူတွေအမျိုးသမီးတွေဒီလူမှုအသိုင်းအဝိုင်းအတွက်မှာပညာရေးကိုသူများတွေနဲ့တန်းတူရဖို့အတွက်ခက်ခဲတဲ့သူတွေအတွက်ပေးနေတဲ့ scholarship ဒီပညာသင်ဆုတစ်ခုဖြစ်တဲ့အခါကျတော့ဒီပညာသင်ဆုဆက်ပြီးတော့ရှိနေဖို့အတွက်ကဘလောက်ထိအရေးကြီးတယ်လို့ရောခံစားမိတယ်လေဒီ program ကိုဘလောက်ထိများဆက်ပြီးတော့ရှိစေချင်တယ်ဒီ program နဲ့အတူအလားတူ program မျိုးပဲဖြစ်ဖြစ်ပေါ့နော်မြန်မာကျောင်းသူကျောင်းသားတွေလူငယ်တွေအတွက်ပညာသင်ဆုတွေကဘလောက်ထိလိုအပ်နေပါလဲဘလို့ထင်မိပါလဲအမောစုပြောပြပါဦ
းကျမရဲ့ဟိုဘလို့ပြောမလဲသူတို့ဖြစ်တချို့ကောင်းဆောင်နေပေါ့နော်သူတို့ကိုယ်တိုင်ကလည်းscholarship နဲ့တခြားနိုင်ငံတွေမှာတကယ်ကိုပညာယူလာပြီးတော့မှတကယ်ကိုမြေပြင်မှာအခုဆိုရင်သူတို့တစ်ခုပြီးတစ်ခုကျောင်းတွေကိုတိဆောက်တာပဲဖြစ်ဖြစ်လူငယ်တွေကိုပညာသင်ပေးတာပဲဖြစ်ဖြစ်အကျိုးများရဲ့ရှိတဲ့ဟာအရာတွေကိုလုပ်နေတာတွေတွေ့ရတယ်ပေါ့နော်အဲ့တော့တကယ်လို့များဒီလိုမျိုးဟိုလူတွေကဆက်ပြီးတော့မှမမွေးထုတ်နိုင်ဘူးပညာတက်လူငယ်တွေကိုမမွေးထုတ်နိုင်ဘူးဆိုတော့မမွေးထုတ်နိုင်ဘူးဆိုတော့တစ်ချိန်ချိန်မှာကကျွန်တော်တို့ရဲ့အတန်းပြေကတော့တိုးတဲ့တဲ့လာမတိုးတက်နိုင်ဘူးဖြစ်သွားမယ်ပြီးတော့မှအခုချိန်မှာကပြပြပြောင်းလဲရေးလုံနေတဲ့အကာလမှာကလူအရင်မြစ်ကအရင်နဲ့လိုအပ်နေတယ်ပေါ့နော်အဲ့တော့အခုလိုမျိုးပြပြပြောင်းလဲရေးလုံရင်းနဲ့လည်းပညာတက်လူငယ်တွေကိုမွေထုတ်နေတဲ့အချိန်မှာဆိုရင် scholarship က provide လုပ်ပေးဖို့အရင်နဲ့အရေးကြီးတယ်ဒီလိုမျိုး scholarship ကို provide လုပ်ပေးတဲ့နေရာမှာလည်းအခုလိုမျိုး DISP scholarship ဆိုရင်ဟိုဘယ်လိုပြောမလဲ majority တွေကိုပဲဦးစားပေးတာမျိုးမဟုတ်ပဲねအထူးသဖြင့်သူတို့ရဲ့ target ကတကယ်ကိုတိုင်းရင်သားပြီးတော့မှဖိနှိပ်ခံရတဲ့သူတွေပြီးတော့မှပညာရေးကိုဟိုလိလာလိုက်စားတဲ့သူတွေပြီးတော့မှငွေကြေးအဆင်မပြေတဲ့သူတွေပေါ့နော်ပြီးတော့တကယ်လည်းဟိုနောက်တစ်ချိန်မှာခေါင်းဆောင်အနေနဲ့ပြပြမကိုရဲ့လူထုတွေကို contribute လုပ်ပေးဖို့အတွက်စိတ်ဆော့ဖြောက်တဲ့သူတွေကိုဦးစားပေးပြီးတော့မှ focus တပြမရွေးချယ်တဲ့ program ဖြစ်တော့ကြောင့်မလို့ဒီလိုမျိုး program ကဆက်ရှိနေဖို့ကအရေးကြီးတယ်ပေါ့နော်
ကဲမအီမူကျော်ရောဘယ်လိုထင်လဲဒီ scholarship ကနိုင်ငံတကာတက္ကသိုလ်တွေကျောင်းတွေမှာအမျိုးသမီးတွေသင်ကြားခွင့်ရဖို့အတွက်ပေါ့နော်ဟိုဒါအများကြီးထောက်ပံ့ဖြစ်မဲ့ scholarship တစ်ခုလို့လည်းပြောလို့ရတယ်ဆိုတဲ့အခါကျတော့ဒီ scholarship ဆက်ရှိနေဖို့အတွက်ဘယ်လောက်ထိအရေးကြီးလဲကိုအတွက်ရော
ရှေ့ရမဆုလို့ပြောတာရယ်ပေါ့နော်ဒီ GSP scholarship တက်ဆိုရင်အရင်ဒီ time pass ဖြစ်တဲ့ background ကလူတွေကိုရွေးတယ်ပြီးတော့ဒီအမျိုးသမီးတွေဒီ minority ethnic group ပေါ့နော်အဲ့ဒါကြီးကိုလည်း focus ချပြီးတော့ lead တဲ့ program တစ်အောင်တစ်ခုဖြစ်တယ်ပေါ့နော်အဲ့တော့ဒီ scholarship ကဆိုရင်ပေါ့နော်ဒီအရင်ကဖွေးမြားခဲ့တဲ့လူတွေပေါ့နော်အဲ့လူတွေကိုပို့ပြီးတော့ reach ပြီးတော့သူတို့ကဖွေးပေးတဲ့ပုံစံမျိုးဆိုတော့အရင်ကပဲပေါ့နော်အချို့ရှိရဲ့ဒီ program ဆက်ရှိမယ်ဆိုရင်တော့ပေါ့နော်ဒီလူအားလုံးမှဝင်ရှိအောင်လောက်ဆောင်ပေးတဲ့ program တစ်ခုကိုတော့ပြောလို့ရတယ်ပေါ့နော် တော့ညီမတို့ဒီနိုင်ငံအနေနဲ့အခုဆိုရင်ကျသဘက်ကနေပြီးတော့တခင်းနေတဲ့အခြေအနေမှာရှိရယ်ဒီလူငယ်တွေနေလဲဆိုရင်လည်းသူတို့ဒီနိုင်ငံတွင်းမှာပြဿနာမျိုးကြောင့်ပေါ့နော်ပညာမသင်ကြားတာတွေရှိနေတဲ့အတွက်သူတို့နိုင်ငံတွင်းမှာဆက်ပြီးတော့မနေနိုင်တာတွေလည်းရှိတယ်ဒီပညာရေးဆိုလဲချုပ်ချုံးတာရှိရပေါ့နော်အဲ့လိုအချိန်မီမှာဒီ scholarship တွေကထောက်တန်ပြီးတော့သူတို့တက်တာဒီလမ်းကြောင်းတစ်ခုပေါ့နော်သူတို့ကိုတိုးတက်ဖို့ရန်အတွက်လမ်းကြောင်းတစ်ခုထောက်ပေးတယ်လို့ပဲပေါ့နော်အဲ့တော့ scholarship program ကဒီညီမတို့နိုင်ငံရဲ့လူမျိုးတွေအတွက်ကိုအရင်ကအရေးပါနေတဲ့ကဏ္ဍမှာရှိနေရပေါ့နော်ပေါ့နော်နိုင်ငံတိုးတက်မှုနဲ့အရင်ကချိတ်ဆက်နေရပေါ့နော်ဒီနိုင်ငံတိုးတက်ဖို့ဆိုရင်ဒီ scholarship program တွေလိုအပ်တယ်အဲ့လိုပုံစံမျိုးတောင်ပြောလို့ရတဲ့အချက်ပေါ့နော်အရေးပါနေရပေါ့နော်ဒီမှာတော့အလိုရချင်းပါလေဟုတ
်သူတို့ပြည်မြန်မာနိုင်ငံမှာလက်ရှိဆိုရင်ပညာရေးခွင့်လန်းတွေအရင်နဲ့ပါနေတဲ့အချိန်မှာဒီပညာသင်စုတွေကအရန်ကိုပဲအရေးကြီးပါတယ်ဆိုတော့အခုလိုမျိုးရက်ဆိုင်သွားတယ်ဆိုတော့အပေါ်မှာအခုမိုင်းမွန်ကျော်တို့မော်ဆူတို့အတွက်လည်းအခက်ခဲတွေကြုံရတဲ့အတွက်လည်းအင်မတန်စိတ်မကောင်းဖြစ်ပါတယ်ပြည်လဲပါစီလို့လည်းမျှော်လင့်ပါတယ်အခုလိုအမျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်နှစ်ယောက်စလုံး
ပတ်စံမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးသုတဆုံးလင်အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါမယ်အမေရိကန်ပြည်တော်စုမှာကြောင်းလာတက်ရင်ကွန်ပျူတာနဲ့ဖွင့်ရခဲ့ပေမဲ့လို့ဆက်ပြင်လုပ်ငန်းကိုဝါသနာရလုပ်ကင်ရင်နဲ့ကားပြင်ဆိုင်ဖွင့်ပစ်လာတယ်ဆိုပြီးတော့ကိုမင်းအောင်ထွန်းကပြောပါတယ်မေရီလန်းပြည်နယ်ဘော်တီမိုးအေရီယာမှာဖွင့်နေထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုတော့ကိုအောင်ကသုတဆုံးလင်အမေရိကန်တခွင်စီစဉ်မှတင်ဆက်ထားပါတယ်ရှင်
လင်းလို့စားတော့ပီးရနဲ့ကိုမင်းအောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်နဲ့ရောက်အောင်ကျွန်တော်တို့ရေငုံလို့တာတော့ဒီ air compressor ဒီ air compressor ခလုတ်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်ကျွန်တော်ဆိုင်လုံးဒီရရပြရလေကျွန်တော်ဒီ air gun တော့ဘာလို့အကုန်လုံးတက်ကို compressor နဲ့ပဲဖြစ်တယ်သူသူ CEO ရေလို့အရမ်းအများဆက်နေတာရေအများဖောက်တယ် CEO လည်းအများဆက်ရဟုတ်တယ်သူဒီ pressure bar ပေါ့နော် pressure bar လည်းမကြုံအောင်လို့
နော်ဒီကျွန်တော်က lift ငါမှုရှိရပေါ့ lift တွေရဒီ operation တွေပေါ့နော်ဒီကျွန်တော်တို့ဒီ hydraulic ဒီ lift ဖြစ်လာမဖြစ်လာပေါ့နော်ဒါလေးကျွန်တော်တို့အကုန်လုံးလိုက်ကြည့်တယ် hydraulic ကျွန်တော်တို့ဒီ lift ခြေရပို့ပေါ့နော်ဒီပို့လို့ကျွန်တော်ပုံမှန်ဆိုလို့ရှိရင်တော့တစ်လတစ်ခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တို့ဒါလေးလုံးလုံးပေါ့နော်ခါကြောင့်လို့ဆိုဒီကားရော်လေးချမှဆိုလို့ရှိရင်တော့အလုံးမလုံးဘူးဆိုလို့ရှိရင်လည်းသူဟိုပြက်လို့ရှိရင်ခါကြောင့်ချလိုက်ပေါ့နော်ကျွန်တော်အဲအော်ဒီ hydraulic play တွေရယ်နော် hydraulic လေဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘာလေးကိုစစ်တော့နော်နော်ဒီဘိုးတွေဒီဘိုးတွေဝါရတဲ့ဘုံတွေစစ်
1996ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ဟိုတုန်းကတော့အမေရိကနောက်ဖက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ကျန်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
တော်ဒီကားပဲကျွန်တော်လေးလာနေဆိုကျွန်တော်မိမရဲ့ဟိုရက်စွေမျိုးဦးလေးတယောက်ကဒီမှာကားဟိုဥစားပေါ့နော်ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့ဦးတို့အတူတူဖွင့်ကြအောင်လားပေါ့နော်အဲဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan နေလို့ပတ်စံနေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ်2010 August မှာဟုတ်တယ်အဲ့ရနေပြီးတော့ကျွန်တော်ဆိုင်နဲ့ဖွင့်မှာဒီ노မာလောက်မှာဖွင့်နေတယ်တော့3လလောက်တော့ခဏလှဲကြည့်လိုက်တယ်။နိုမာလောက်မှာဖွင့်တယ်။နိုမာပြီးတော့17စနစ်ပေါ့နော်။သူနဲ့နှစ်နှစ်လောက်လုပ်လိုက်တယ်။လုပ်ပြီးတော့ဦးလေးရလည်းအကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပြိမ့်ပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်။ကျွန်တော်လည်းဟိုဘာလို့လဲဟိုရဲဆုံပြီးတော့ပေါ့နော်။ risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်။ကျွန်တော်လည်းအဲ့လိုမျိုးမကြွမ်းသေးဘူးလို့တာအဲ့တော့ကြမ်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်။ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်။ကျွန်တော်သင်ဆရာမြင်ဆရာရေးရပဲအဲ့လိုပဲကြည်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာရတော့
သူရဲ့ဆိုင်မှာဘာတွေဝင်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရယ
်ကျွန်တော်ရဲ့ပင်ကတော့ပင်တိုင်း job ကတော့ဒါမှ main ဘုရားတော့ဒီ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေခိုင်းလေကျွန်တော်အကုန်လုံးစာပြေလုပ်ပေးပါတယ်ရှင်လိုရတယ်ဆို inspection မှာပဲဒါတွေကပါသွားပြီကားရစီလာရဆိုကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်ပါမကြီးပေါ့နော်ဒါ free ဟို inspection ပေါ့ဘောလုံးတစည်းလုံးရှိတဲ့ခါပေါ့နော်ပြီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုအနည်းလေး25မိလို့စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါကိုကျွန်တော်ကဒီ ဟိုအချမ်းမြင့်ပေါ့နော်ကာစီစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ချက်တဲ့နဲ့ဒီ tire ဘောကြွိုင်းအကုန်စစ်ပေးလိုက်တာပေါ့နော်ကျွန်တော်မိနစ်20လောက်ကြာပေါ့နော်အဲ့ဒါတွေတခြားကြည့်ပြီးတယ်ကြည့်ပြီးတော့ brake တွေနည်းနေလားလုံးဖြစ်နေလားပေါ့နော် brake တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကြိုးရကြတော့ပေါင်းလို့ရနေတယ် minimum ရှိနေတယ်ဆိုတော့ကျွန်တော်တော့လဲခိုင်းပါ
စီဝါရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလည်းအခုလိုပြပြပါရယ
်ကျွန်တော်က business review လို့ပါတော့ပါတော့သူတို့ခံမှန်းတာရရှိအောင်ဒီ small business တစ်ခုကအလွန်ဆုံးခံ9နှစ်ပေါ့နော်သူတို့ဒါ 90% of the small business ကနိုင်ဒီ9နှစ်တွေမှာပြုတ်တယ်ပေါ့နော်သူတို့ကတော့ဒါခံမှန်းတာဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်တော့ကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဘောင်းမှုတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုတော့အောင်မြင်လာတဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ့်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ကဟိုဘယ်လိုပြောရလဲမဆိုတော့ဒီစာပေပေးနိုင်အောင်ကျွန်တော်စူးစမ်းရတယ်ဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်အထိကတော့အဲ့လိုပုံမှန်လေးပဲတွားနေရအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာတော့ပဲရတာပေါ့နော်အဲသူများကျွန်တော်တော်လဲဒီလာစာပဲရတယ်ဒီခါတချို့လာရတယ်ဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်ဘုန်းနဲ့ပြီးသွားတယ်ဒါမျိုးကြီးလည်းရှိခဲ့ဦးတယ်ပေါ့နော်အဲ့ကိုယ့်အတွက်တော့မပူပါဘူးအဲ့အဲ့လိုပဲစူးစမ်းရနေပဲဒီတို့ဆိုတော့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပိုရတဲ့အနေအထားမျိုးဖြစ်သွားတော့ဘောနော်ကျွန်တော်အဲ့လိုနည်းနည်းပေါ်စုမီဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer မရှိတဲ့အချိန်မှာကျွန်တော်ကားတွေတော့ဝယ်ရတယ် auction လို့ပါတော့မှာလေဒါဈေးသက်သာလေးတော့ဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာဘောနော်ဒီ online လေးတွေပဲပြန်ရောင်းအောင်
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့စက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မေးပွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာပါ
ကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲဒီ ESC ဆိုတဲ့စာမောဖြည့်လို့ရတယ်ကျွန်တော်ဒီ experience 2 year ရှိတယ်တော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမောဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးတော့ certificate ပေးတယ်ပေါ့နော်သူကတော့ဒီ၈ခုလုံးပြည့်ရအောင်သူက master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဘယ်ဥစ္စာဖြစ်မလာတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို ibm ဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလောက်တတ်ဖို့ပေါ့เนาะအဓိကကတော့အဲ့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့เนาะဒီ Lincoln type တို့ဘာတို့ကနေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဘူးတယ်ကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တတ်ကြအောင်အဲ့လိုမျိုးဟုတ်ကဲ့
ငယ်စဉ်ကတည်းကအထူးသဖြင့်ရင်းဆက်ပစ္စည်းတွေပြင်ဆင်ရတာကိုစိတ်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်စေကောတော့ဟိုကျွန်တော်ဒါရန်ငယ်ငယ်လေးကဘူးဆောင်ပါတော့ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါလို့ဆိုရန်နိုင်ချင်အဲ့ကျွန်တော်ဒီ cycle လေးတွေ swing လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြည်တယ်မန္တလေးမှာတော့ကျွန်တော် swing မျိုးပေါ့နော် swing ကျွန်တော်ခေတ်က swing မျိုး cycle မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော် swing လေးကိုကျွန်တော်လုပ်တယ်ပြင်တယ်အကွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါးပြတ်သွားရဲ့ဆိုလို့ရှိရင်လုပ်တယ်ပေါ့နော်နောက် cycle ရဲ့ခေတ်ကြတဲ့ cycle လေးကိုကောင်းနေတဲ့ cycle တွေကျွန်တော်ဒီမှာဆို super cat dd ရှိတယ်ကျွန်တော်ငယ်ငယ်က super cat တွေအဲ့လိုပေါ့နော်ဟိုဖြုတ်တယ်ကောင်းနေလဲဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလဲဒီလိုပဲအဲ့လိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်ရှောက်လို့တာပဲအဲ့ရတယ်အဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေရတော့စဉ်းစားမိတာပေါ့နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကိုမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲ connection နဲ့ connection လောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြံပြန်တဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါလာပြီးပြည့်စုံပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ။
few American တန်ကနေ February 6ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာပါ။အမျိုးသမီးကဏ္ဍနဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်လေးကိုတင်ပြခဲ့ပြီးတော့အခုတခါသိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းလည်းပေးပါဦးမယ်။လူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့ potassium K ဓာတုပစ္စည်းနဲ့ vitamin K ပါကွာပါလေ။သူတို့ဟာလူရဲ့ခန္ဓာကိုယ်ထဲမှာဘယ်လိုအလုပ်လုပ်ပါလဲ။ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညူကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါရရှင
်။ဓာတုဗေဒမှာ potassium ကိုကျွန်တော်တို့က K လို့ခေါ်ပါတယ်။ဒီ vitamin ကလည်း K ဆိုတာရှိပါတယ်ဆရာ။ဆိုတော့ဆရာဟိုတစ်ခါကရှင်းပြသလိုမျိုးပေါ့နော်ဒီ trace element ဒီ K နဲ့ vitamin K နဲ့မတူဘူးလို့ဆရာပြောတယ်ဆိုတော့အဲ့ဒီအကြောင်းလေးကိုသိရမှာပါဗျာ
ဗီတာမင် K နဲ့ potassium လို့အဲ့နှစ်ခုကတော့လူတော်တော်ရောတာဘာကြောင့်လဲဆိုရင်နှစ်ခုလုံး symbol ကလည်း K ပဲလို့ထားတာဟုတ်အဲ့တော့ vitamin ကလည်း A B C D E ဆိုတော့အဲ့လိုမျိုးလို့ထား K ကတော့ဒီနောက်ဆုံးတစ်မျိုးပါလေ potassium ဆိုတာလဲ K ပဲအထူးကြတာက vitamin K ရော potassium ရောနှစ်ခုလုံးကမရှိမဖြစ်လူတွေအတွက်အမတန်မှအရေးကြီးတဲ့ drug ပစ္စည်းဖြစ်တယ်လို့ပြောနိုင်တယ်အမတန်မှအရေးကြီးတဲ့ essential nutrient ဆိုကျွန်တော်တို့ပြောလို့ရှိပါတယ
်ဆရာတော့ vitamin K ကိုအရင်ရှင်းပြပါပါဆရာ vitamin K ဆိုတော့ဘလို့ vitamin မျိုးပါလဲဆရာ
vitamin တွေကမှာတချို့ကရေးမှာပြောဝင်တယ်တချို့ကအစီမှာမှာပြောဝင်တယ်အဲ့တော့စီမှာပြောဝင်တဲ့ vitamin တွေမှာ vitamin K ပါတယ် vitamin K ကနှစ်မျိုးနှစ်စားရှိတယ် K1 နဲ့ K2 ဆိုတော့နှစ်မျိုးခွဲရတယ် vitamin K1 က phylloquinone ပေါ့နော် phylloquinone ဆိုတဲ့ပစ္စည်းဖြစ်တယ်သူကသွေးတိတ်အောင်လုပ်ပေးတယ်။သွေးထွက်လွန်တာကိုသူကသက်သာအောင်လုပ်ပေးတယ်။သူမရှိရင်တော့သွေးထွက်ပြီးတော့လူတွေသေဆုံးနိုင်တဲ့အခြေအနေဖြစ်သွားတယ်။ဒါကြောင့်သူကတော့အရေးကြီးတဲ့ဗီတာမင် K1 ပေါ့။ဒါပေမဲ့သူ့ကိုလည်းအလွယ်တကူအရွက်တွေအသီးတွေကနေရနိုင်ပါလေ။ကျွန်တော်တို့ဟင်းသီးဟိုနေ့တိုင်းစားနေတယ်သူ့စရာစားလိုက်ရင်သူကရသွားတာပဲ။ဗီတာမင် K2 ကြတော့အသားတွေကရတယ်။အသားထက်ကလို့ပြောတော့ protein ပေါ့။သူသဖြင့် danger တို့နွားနို့လို့အသားဓာတ်ရှိတဲ့ပဲလို့ပြောတာနဲ့ကျွန်တော်တို့ရပါတယ် K2 ကြတော့အယိုးအတွက်ပေါ့ကျွန်တော်တို့အထူးရဲ့အမျိုးသမီးတွေသားသမီးတွေမွေးလာရင်သူတို့ကပေးလိုက်ရတာဟုတ်အဲ့မှာအယိုးတွေအားနေသွားရင်ဗီတာမင် K2 ရော့ပါတယ်ဒါကြောင့် K2 supplement ဆိုတော့တောက်ရပါတယ်တကယ်တော့လည်းဗီတာမင် K ဟာနည်းနည်းပဲလိုတယ်140ပေါ့ microgram လောက်ပဲလိုတယ်တစ်နေ့တစ်နေ့အဲ့တော့120လောက်ဆိုလဲရတယ်မိုက်ခရိုဂရမ်ဆိုတာမီလီဂရမ်ရဲ့1000ပုံတပုံရှိတယ်မီလီဂရမ်ဆိုတာဂရမ်ရဲ့1000ပုံတပုံရှိတယ်ဒါပေမဲ့ပိုတက်ဆီယမ်ကြတော့4မီလီဂရမ်လောက်လိုတယ်4000မိုက်ခရိုဂရမ်လောက်လိုတယ်အဲ့တော့သူတို့နှစ်ခုရဲ့လိုအပ်ချက်ကတော်တော်လေးကွာခြားတာ
ဗီတာမင် K အကြောင်းပြောပြီးတော့ပိုတက်ဆီယမ်ကြတော့လူရဲ့ကိုယ်ခန္ဓာထဲမှာပိုတက်ဆီယမ်ကဘယ်လိုလိုအပ်လဲပိုတက်ဆီယမ်ဆိုတာဘာလဲဆိုတာပြောပြပေးပါဦးဆရာ
ပိုတက်ဆီယမ်တော့ကျွန်တော်တို့တကယ်လေတော့တတုတက်ဖြစ်တဲ့အတွက် electrolytes ပေါ့ဒီ vitamin K ကတော့ organic လို့ပြောလို့ရရင် potassium က inorganic လို့ကျွန်တော်ပြောပါတယ်အဲ့တော့ organic မဟုတ်လေပစ္စည်း electrolytes ဖြစ် electrolytes ဆိုတာလျှက်စစ်ဓာတ်လိုက်နိုင်တဲ့ပစ္စည်းပေါ့ကျွန်တော်အုံနောက်ကနေပြီးတော့အာယုံကြောတွေအကုန်လုံးကိုတည်င်းပို့ရင်အဲ့ potassium ကအရေးပါတဲ့နေရာနေသူလုပ်တယ်သူမရှိရင်ဒီတည်င်းပို့တဲ့ဟာအချက်လက်တွေမှားသွားမယ်အဲ့တော့ကိုယ်လက်ကြိုက်တာလို့အော်ပုံစံမှားသွားတာလို့ဒီနေရာကင်ရင်ဟိုနေရာရောက်သွားတာလို့ဟာဒီ potassium နဲ့တော်တော်ဆိုင်တယ်လို့ပြောတယ်အဲ့ဒါကြောင့် potassium ကိုကျွန်တော်တို့က electrolytes အနေနဲ့ဒီအုံနှောက်နဲ့ကိုခန္ဓာချိတ်ဆက်ပေးတဲ့တံတားကြီးလို့မြင်လို့ရပါတယ်ကျွန်တော်တို့ muscle ပေါ့ကြွက်သားတွေလည်းသူကတာမအောင်လုပ်ပြီးတယ်ကြွက်သားတွေကြွက်တက်တယ်ဆိုရင် potassium နည်းလို့ဆိုတာရှိတယ်
အဲ့ potassium ကိုဘယ်ရရလဲဗီတာမင် K တော့ကတော့ဆရာဒီက K နှစ်မျိုးရအသီးပဲဒီအသားရစမ်းဗီတာမင် K ရရဆိုတော့ potassium ကျတော့ဘယ်ရနေရပါလဲဆရာ
potassium K ဆိုတာဟာကတော့ကျွန်တော်တို့ဒီစားတော့စီကနေတော့ရတာပေါ့လေပြည့်ပင်လယ်ထဲမှာပင်လယ်ရေထဲမှာတော့ကျွန်တော်တို့ ိုတက်ဆီယမ်ကီကရှိတယ်အနှဲငယ်ပဲရှိတယ်အဲ့ဒီကနေပိုတက်ဆီယမ်ကီကိုထုတ်တော့ပိုတက်ဆီယမ်အိုက်ဒိုက်ဆိုတော့လဘင်းကြီးယောဂါတွေပါအဲ့အတွက်ကိုပိုတက်ဆီယမ်အိုက်ဒိုက်အဲ့မှာပိုတက်ဆီယမ်ပါတယ်နောက်လို့ကျွန်တော်တို့အဲ့ဒီပိုတက်ဆီယမ်ဆားကိုပဲဓာတ်ဆားအရင်အနေနဲ့တောက်တယ်ကျွန်တော်တို့ဒီဟိုဘာခေါ်လဲဝန်းယောဂါဖြစ်တဲ့ခါလို့ဒီဝန်းသွားတာအများကြီးအဲ့ဒါပိုတက်ဆီယမ်ဓာတ်ဆားအရင်ကိုတောက်ရတယ်ဒါကတော့တာမန်အဖြစ်ဒါပေမဲ့ကျွန်တော်နေ့စဉ်စားနေတဲ့အထဲမှာဆိုရင်အထူးဖြင့်ငပြောသီးမှာပါတယ်စပစ်သီးလည်းပါတော့ဗောလေပန်းသီးလည်းပါတာပိုတက်ဆီယမ်အများဆုံးပါတာငပြောသီးပဲအဲဘယ်ငပြောသီးမှာမဆိုပါတယ်အဲ့တော့ကိုယ်လက်ညောင်းညာကြိုက်ခဲတယ်ဗာညာဆိုရင်ဗိုက်တာမင်တွေပါဘယ်လောက်စားစားဟောဘာမှတခြားမထူဘူးအဲ့တော့ပိုတက်ဆီယမ်စားဖို့လိုတယ်ဆိုရင်ငပြောသီးတာများစားလိုက်ရင်တော်တော်လေးအဆင်ပြေတယ
်ဗိုက်တာမင် K ကြတော့ဆရာ
အထူးဖြစ်ကျွန်တော်တို့ဥထဲမှာပေါ့လေဘက်တီးရီးယားတွေကနေပြီးတော့အဲ့ဒီဗီတာမင် K ကိုထုတ်တယ်အဲ့ဒီဗက်တီးရီးယားတွေကလည်းကျွန်တော်တို့သိပ်ပြီးတော့ဟောသန့်ရှင်းနေဥထဲကိုဗက်တီးရီးယားမရောက်ဘူးအမေရိကတို့လိုမျိုးအင်္ဂလန်တို့လိုမျိုးမှာခလေးမွေးလာရင်အရန်တန့်တော့ဗီတာမင် K ထုတ်တဲ့ဗက်တီးရီးယားတွေသူ့ကိုခံလာတဲ့မရောက်ဘူးအဲ့ဒါကြောင့်အဲ့ဒီကလေးတွေဟာဟောဗီတာမင် K နဲ့ပြီးတော့ဟောသွေးထွက်လွင်တဲ့ခါကျရင်သေဆုံးရတယ်အဲ့ကြောင့်K shot ဆိုတော့ K C vitamin K ကိုထိုးကြရတယ
်ဒီ potassium deficiency ပေါ့နော် potassium နည်းလို့ရှင်ရောဘာတွေဖြစ်တတ်ပါလဲဆရာ
potassium နည်းရင်တော့ချိနဲ့ပါတယ်ဟိုလမ်းလျှောက်လို့မရတာဗီတီကိုဖြစ်တယ
်လူကခန္ဓာမှာသူတို့လုံလုံတဲ့ပုံပြောပြပေးပါဦးဆရာ
ဟုတ်ဟုတ် potassium ကိုခန္ဓာထဲမှာဆိုရင် water balance ပေါ့ရေ balance ဆိုတချို့လူကဖောတဲ့ရောင်နဲ့ဖြစ်ရင် sodium များတယ်အဲ့ဆိုဒီယမ်များတော့မရဘူးအဲ့ဒါပိုတက်ဆီယမ်နဲ့ဘယ်လန့်စ်လုပ်ရတယ်နောက်တော့သူကသွေးရဲ့ pH ကိုလည်းထိမ့်ပေးတယ်သူက buffer action ရှိတယ်သူက buffer action ဆိုတာ pH မပြောင်းလဲအောင်တန်တန်ထိမ့်ပေးတယ်သူကသွေးတိုးကျစေတယ်ကိုယ်ခန္ဓာရဲ့ကြွက်သားတွေကောင်းကောင်းမွန်လှုပ်ရှားနိုင်ဖို့ဒါကြတော့ကြားတော့ညှက်သွား cramp ဖြစ်တယ်ပြောညှက်သွားတယ်အဲ့ဒါကြွက်တက်တယ်လို့ပြောတာပေါ့အဲ့ဒါမျိုးတွေမဖြစ်အောင်ပိုတက်ဆီယမ်လုံးလုံးလောက်ရှိဖို့လိုတယ်နော်ကျွန်တော်တို့သွေးခုန်တာမမှန်တဲ့လူတွေဆိုရင်သွေးခုန်လုံးမှန်ရအောင်လို့ပိုတက်ဆီယမ်ကိုပေးရပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါရဲ့ရှင်ဒီစီစဉ်တဲ့ view ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကို VOA website စာမျက်နှာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ် VOA American သားရဲ့တနင်္ဂနွေစနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီတိဆက်ပြီးတော့ထုတ်လင်းပေးမှာပါအခုတော့သတင်းချင်းချုပ်ကိုတက်လက်တင်ပြပေးပါစေရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျပန်ဝန်ကြီးချုပ်ရှီကယ်ရူအီရှိဘာနဲ့ဝါရှင်တန်မြို့တော်ကသမ္မတအေဘီရောမှာတောက်ကြနေကတွေ့ဆုံပါတယ်။ဝန်ကြီးချုပ်ရဲ့အခုခီးစဉ်ကနေအမေရိကန်နဲ့ဂျပန်ဆက်ဆံရေးပြန်လည်ခိုင်မာလာစေဖို့ဂျပန်ဆွေးနွေးကမျှော်လင့်နေတာပါ။ကာကွယ်ရေးပစ္စည်းနဲ့နည်းပညာရဲ့ဆိုင်ရာပူးပေါင်းမှုတွေနောက်နှစ်နိုင်ငံစီးရေးပူးရဲလေ့ကျင့်မှုတွေကိုချုံးမြင်ပြီးအမေရိကန်ပြည်ထောင်စုမှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေမြင့်တင်နိုင်ဖို့အပြင်အမေရိကန်ကဂျပန်ကိုစွန့်အင်တင်ပို့ရေးကိစ္စတွေကိုခေါင်းဆောင်နှုတ်ဦးဆွေးနွေးကြမယ်လို့ထရမ့်အစိုးရအဖွဲ့ရဲ့အကြီးအကဲအရာရှိတဦးကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာရှိပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ဒေသမှာအခြေဆိုင်ပြီးတော့နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့ online ငွေလိမ်ဂိုင်းတွေကိုဒေသတွေမှာအမြင့်ပြတ်သွားအောင်ရှင်းနိုင်ဖို့တရုတ်ကဒီသက်ဆိုင်တဲ့နိုင်ငံတွေနဲ့အားစိုက်ပူးပေါင်းဆောင်ရွက်နေပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလင်းဂျန်ကတောက်ကြနေတော့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ online ငွေလိမ်ဂိုင်းတွေနယ်စပ်ဖြတ်ကျော်ရာဇဝတ်မှုကျူးလွန်နေတာတွေကိုအမြင့်ပြတ်ရှင်းနိုင်အောင်ပြည်ထနာရဲ့စင်မြစ်ကိုပတ်ပေါင်းစုံကဖော်ထုတ်ရေးယူနိုင်ဖို့ဒေသတွင်းမြန်မာ၊ထိုင်းနဲ့တခြားအိန္ဒိယနိုင်ငံတွေနဲ့တရုတ်ကပူးပေါင်းဆောင်ရွက်နေတယ်ဆိုပြီးတော့ပြောဆိုသွားတာပါ။နောက်ယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်မှာတော့ရုရှားဘော်တန်ခတ်အရေးယူမှုတွေတိုးပြီးတော့ဖိအားပေးဖို့အမေရိကန်ကစစ်ဆင်နေတယ်လို့ရုရှားနဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Keith Kellogg ကပြောပါတယ်။ New York Post သတင်းစာနဲ့ကြာသပတေးနေ့တုန်းကမေးမြန်းခန်းအထွန်းမှာသူကအခုလိုပြောကြားခဲ့တာပါ။အရေးယူတန်ခတ်မှုတွေလုံနိုင်တာအများကြီးရှိနေပြီးတော့အထူးသဖြင့်ရုရှားရဲ့စွမ်းအင်ကဏ္ဍပေါ်မှာအရေးယူနိုင်တယ်လို့ပြောကြားခဲ့ပါတယ်။ဒီကနေ့အတွက်စစ်ဆင်နေကတော့ဒီလောက်ပါပဲရှင်။အားလုံးပဲချမ်းသာပေးကင်းကြပါစေ VOA စီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမခင်ဗျူထွေးပါနောက်စီစဉ်တွေမှာပြန်ဆုံပါဦးမယ်ရှင်